ပြီးခဲ့တဲ့ဇူလိုင်လ1ရက်နေ့နဲ့2ရက်နေ့ဟာမက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့ပေါ့နော်နိုင်ငံတကာ EITI ဒီပုတ်အဖွဲ့အစည်းအဝေးမှာမြန်မာနိုင်ငံကိုဒီအဖွဲ့ဝင်လောင်းလျာနိုင်ငံအဖြစ်ထည့်သွင်းလိုက်ပါတယ်အဲ့လိုထည့်သွင်းမှုအတွက်မြန်မာနိုင်ငံဟာအချိန်ကျနေပြီလို့ဆရာတို့ထင်လားမသိခင်ဗျအ
ဖွဲ့ဝင်လောင်းဖြစ်လာတယ်ဆိုတဲ့ဟာကတော့ကျွန်တော်မြင်မှာပြုသဘောဆောင်ပါတယ်ဒါမဲ့ဒါပထမဆုံးခြေလှမ်းပေါ့ဗျာဟိုဘဲမှရောက်သေးတာမဟုတ်ဘူးဆိုလိုတဲ့သဘောကအဖွဲ့ဝင်တင်းပြစ်ဖြစ်သွားတာလည်းမဟုတ်အဖွဲ့ဝင်လောင်းအဖြစ်လက်ခံလိုက်တာပဲရှိတယ်ဆိုလိုတဲ့သဘောကတာထွက်ဖို့အတွက်မီးစိမ်းပြလိုက်တဲ့အနေအထားလေးပဲရှိတာပါကျွန်တော်တို့နိုင်ငံမှာအခုကတဘာဝတယံဇာတ်အခန်းကဏ္ဍကအင်တာမအရေးကြီးပါတယ်။ဆိုတော့ကျွန်တော်မြန်မာနိုင်ငံကလက်ရှိမှာဖွံ့ဖြိုးတိုးတက်မှုဘယ်လိုဖြစ်လာမလဲ။ဒါမှအနာဂတ်မှာဘယ်လိုဖြစ်လာမလဲဆိုတာကျွန်တော်တို့တယံဇာတ်တွေစီမံအုပ်ချုပ်လုပ်ကိုင်မှုမှာဘယ်လောက်ပွင့်လင်းမြင့်သာမှုရှိမလဲ။ဘယ်လောက်တာဝန်ယူမှုတာဝန်ခံမှုရှိမလဲ။တိုင်းသားပြည်သူတွေရဲ့အခွင့်အရေးကိုဘယ်လောက်ထိအကာအကွယ်ပေးထားမလဲ။အဲ့တော့ရရှိလာတဲ့အကျိုးမြတ်တွေကိုဘယ်လိုစနစ်တကျခွဲဝေသုံးစွဲမလဲဆိုတဲ့ဟာတွေပေါ်မှာအများကြီးမူတည်ပါတယ်။ဆိုတော့ဒီကဏ္ဍကိုကျွန်တော်တို့လုပ်ကိုလုပ်ရမယ့်ကဏ္ဍမှာပါပါတယ်။ဆိုတော့တစ်ဖက်ကနေကြည့်မယ်ဆိုရင် EITI လုပ်ငန်းစဉ်ကအကုန်လုံးတွေ့တော့အဖြစ်မဟုတ်ပါဘူး။ဒါမဲ့တစိမ့်တစ်ပိုင်းအထောက်အကူပြုနိုင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်တဲ့အတွက်ဒီကဏ္ဍမှာဝိုင်းလုပ်ကြတာတော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်
။တဘာဝသင်္ဆာတအရင်းမြစ်တူးဖို့ရေးလုပ်ငန်းတွေမှာပုံနေမြင်သာရှိမှုပေါ်ဆောင်ရေးပေါ့နိ။စောင့်ကြည့်တဲ့နိုင်ငံဖြစ်လက်ခံလိုက်တာနဲ့ပတ်သက်ပြီးဆရာတို့ဒီနေ့သဘောထားထုတ်ပြန်ချက်ထုတ်ပြန်တယ်လို့လည်းသိရလို့ပါဆရာ။အဓိကဘလို့ရွယ်ချက်ကြောင့်သဘောထားထုတ်ပြန်ချက်ထုတ်ရတာလို့မသိခင်ဗျ။အ
ကကျွန်တော်တို့ဒီရပ်ဖက်လူမှုဖွဲ့စည်းတွေကလည်းကျွန်တော်တို့ဒီ EITI လုပ်ငန်းစဉ်မှာပါဝင်တယ်ပေါ့နော်။ကျွန်တော်တို့ပါဝင်တဲ့ရည်ရွယ်ချက်ကတော့ကျွန်တော်တို့ကရှင်းပါတယ်။ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့ပြည်သူတွေအတွက်ပို့အကျိုးရှိတဲ့အရေးဖြစ်ချင်တာပေါ့နော်တာဝန်ယူမှုတာဝန်ခံမှုရှိဖို့ပြီးတော့ပြည်သူတွေအကျိုးရှိဖို့ဒါကိုကျွန်တော်တို့လိုချင်ပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကဒီဖွဲ့ဝင်လောင်းဖြစ်သွားတယ်ဒါမှတင်းပြည့်ဖွဲ့ဝင်ဖြစ်သွားတယ် report ကြီးထွက်သွားတယ်ဆိုတော့ cyber power ဟာတွေကလည်းဟုတ်တယ်ဒါအထောက်အကူပြုပါတယ်ဒါမှကျွန်တော်တို့ပို့လိုချင်တာကအောက်ခြေမှာတကယ်မြေပြင်မှာပြောင်းလဲသွားတာကိုကျွန်တော်တို့လိုချင်တယ
်ဆရာတို့ဒီ EITI အဖွဲ့ဝင်လောင်းဖြစ်ပေါ့နော်မြန်မာနိုင်ငံပါဝင်ဖို့အတွက်စူးစမ်းခဲ့ရတဲ့နေရာမှာဘယ်လိုအခက်အခဲအဟန့်တားတွေများကြုံတွေ့ခဲ့ရလဲမသိခင်ဗ
ျပါဝင်တဲ့အဖွဲ့အစည်းတွေအကုန်လုံးကြားထဲမှာကျွန်တော်တို့ကတူညီတဲ့ရွေချက်ရှိပေမဲ့လှုပ်ချင်တဲ့ဟာလေးတွေတူတာမတူတာလေးတွေလည်းညှိနှိုင်းရတဲ့အပိုင်းရှိတယ်ဗျာပြီးတော့နောက်တစ်ခုကဒီ၃ခုပေါင်းလာတဲ့အခါအစိုးရအပိုင်းနဲ့ကျွန်တော်တို့ညှိနှိုင်းတဲ့အခါမှာလည်းတချို့ကကျွန်တော်တို့ရက်ဖက်လူမှုဖွဲ့စည်းတော်တော်များများကဖြစ်နိုင်တဲ့မြတ်ကိုမြန်မာနိုင်ငံအတွက်ဘာအမြင့်ဆုံးတင်ချင်တယ်ဗျာအစိုးရဘက်နဲ့ကုမ္ပဏီဘက်မှာလည်းအခက်အခဲတွေရှိတယ်ဆိုတော့အဲ့ဒါတွေကျွန်တော်တို့ညှိနှိုင်းရတဲ့အခါမှာလည်းတော်တော်အခက်အခဲရှိတယ
်ခုလိုမျိုးမြန်မာနိုင်ငံဟာဒီအဖွဲ့ဝင်လောင်းနိုင်ငံဖြစ်လာတဲ့အတွက်ကြောင့်ဒီမြန်မာပြည်သူလူထုအနေနဲ့ဘာဒီမြတ်အကျိုးရလဒ်တွေရလာမယ်လို့ညွှန်မှန်းလည်းမသိခင်ဗျာ
တချို့နိုင်ငံတွေမှာတကယ်တော်တော်ကြီးကိုအလုပ်ဖြစ်တယ်တချို့နိုင်ငံကြတော့ဟိုအဖွဲ့ဝင်သားဖြစ်သွားတယ် report တွေပေါ့နော်အစင်ခံစားတွေသာထွက်တယ်တိတ်မထူးသွားတဲ့နိုင်ငံတွေလည်းကျွန်တော်တို့တွေ့ရတယ်ဘယ်အပေါ်မူတည်မလဲဆိုတော့ကျွန်တော်တို့ဒီပါဝင်နေတဲ့ဟာတွေကဘလောက်အလေးနဲ့ထားပြီးလုပ်လဲပြီးတော့ထူးသဖြင့်အစိုးရကန္တာကို၌ကိုကဒါကိုဘလောက်တွန်းအားပေးလဲပေါ့ကိန်းကဏ္ဍအချက်လက်ကိုပဲရေးပြီးတော့ကျန်တဲ့ပြုပြင်ပြောင်းလဲရေးတွေနဲ့မချိတ်ဆက်ဘူးဆိုရင်အစင်ခံစားကြီးကတော့ကောင်းကောင်းကောင်းပဲအဲ့မှာတရင်းချက်လက်တွေပါကောင်းပါမယ်ဒါပေမဲ့ကျန်တဲ့အရွေတွေနဲ့မချိတ်ဘူးဆိုရင်တိတ်ပြီးတော့ပြည်သူလူထုအတွက်ထူးခြားတဲ့အပြောင်းလဲဖြစ်သွားချင်မှာဖြစ်မယ်ဆိုတော့ကျွန်တော်တို့အတွက်ဒီမှာတအားရေးကြီးတယ်လို့ကျွန်တော်ယူဆတာကကျွန်တော်နိုင်ငံရဲ့ပြုပြင်ပြောင်းလဲအစီအစဉ်တစ်ခုလုံးမှာဒီ EITI နဲ့ဒီပွင့်လင်းမြင်သာမှုရှိရေးပေါ့နော်တဘာဝအတွင်းထွက်ကဏ္ဍတည်းမကအောင်အခွန်ပန္နာပွင့်လင်းမြင်သာမှုရှိစသည်အဖြစ်ကျန်တဲ့ကဏ္ဍတွေပေါ့နဲ့အကုန်လုံးချိတ်ဆက်ပြီးတော့ကျွန်တော်တို့ကပိုကြေကြေပြန့်ပြန့်သွားမယ်ဆိုရင်ကျွန်တော်ထင်တယ်ကျွန်တော်နိုင်ငံရဲ့အတွက်တကယ်ထိရောက်တဲ့လုပ်ငန်းစဉ်ဖြစ်သွားမှာဒီဟာလေးကဒီအဲ့လိုလုပ်ငန်းတွေဆောင်ရွက်ဖို့အတွက်လုပ်ငန်းစဉ်တစ်ခုပေါ့ဗျာဒီအပေါ်မှာတီးပြီးတော့ကျန်တဲ့ဟာတွေပါချိတ်ဆက်ပြီးတော့ပြုပြင်ပြောင်းလဲရေးတွေမှာအထောက်အကူပြုသွားမယ်ဆိုတော့ကျွန်တော်ထင်တယ်တိုင်းပြည်အတွက်ကောပြည်သူအတွက်ကောတည်တာတဲ့အရေးကျွန်တော်တို့တွေ့ရမယ်လို့ကျွန်တော်ထင်ပါတယ
်ပြပရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့ဥပမာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီမြစ်ဆုံစီမံကိန်း LeBron Town ဂျင်းနီစီမံကိန်းစသဖြင့်အဲ့ဒီလိုမျိုးဒီတဘာဝအတွင်းထွက်တန်းဇာတာတွေကိုတူးဖော်တဲ့နေရာမှာအငင်းပွားမှုတွေအများကြီးရှိနေကြရယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘလိုမြန်သုံးသပ်ပြီးလို့ရမလဲ
ဆိုတော့ကျွန်တော်တို့ခုလက်ရှိဖြစ်နေတဲ့ပြဿနာတွေအကုန်လုံးကိုကြီးကြီးလိုက်မယ်ဆိုရင်ပြဿနာတော့တောင်းချောက်ထောင်ပေါ့ဗျာအဲ့ထဲမှာပြဿနာဖြစ်စေတဲ့အကြောင်းတွေကတော့အများကြီးပေါ့အဲ့ထဲမှာအကုန်လုံးမှတူညီနေတာတခါပွင့်လင်းမြင်သာမှုမရှိတဲ့ပြဿနာပေါ့နော်ပြည်သူပြည်သားတွေကဒီတစ်ခုခုသူတို့သဘောတူလက်မှတ်ထိုးတဲ့အခါဘာတွေပါမှန်းမှမသိဘူးထိုးမယ်ဆိုတာလည်းမသိဘူးကြိုတင်ချပြပြီးတော့ဆွေးနွေးထားတာလည်းမရှိဘူးမီဒီယာထဲမှာပါလာမှဟိုလက်မှတ်ထိုးပြီးပါပြီဘာဘာဘာဘာဆိုတဲ့ဟာပါလာတယ်ဒါမှမဟုတ်အဲ့ဒီတရင်မှာတော့မှအထဲမှာဘာပါလဲဆိုတဲ့ဟာကဘာမှမပါဘူးဗျာနော်ထိုးလိုက်ပါပြီဘာနဲ့ဘာနဲ့သဘောတူပါတယ်ဆိုတဲ့ဟာလေးပဲပါတယ်ဆိုတော့ကျွန်တော်တို့ခုဖြစ်နေတဲ့ပြဿနာအကုန်လုံးမှာကျွန်တော်ကြည့်ရင်တခုကပွင့်လင်းမြင့်သာမှုမရှိတဲ့ပြဿနာပေါ့နော်ပြီးတော့ပြည်သူပြည်သားတွေကိုချိုးတင်ဆွေးနွေးညှိနှိုင်းပြီးတော့သဘောတူညီချက်ရယူမှုမရှိတဲ့ပြဿနာတွေကျွန်တော်တို့တောက်လျှောက်တွေ့ရတယ်ဒီဒေသခံပြည်သူတွေရဲ့အခွင့်အရေးကိုလေးစားမှုအားနည်းတဲ့အပိုင်းလည်းကျွန်တော်တို့တောက်လျှောက်တွေ့ရတယ်ဒါကကျွန်တော်တို့အစိုးရဘက်အနေနဲ့ကောကောင်တယ်ပေါ်တဲ့ကုမ္ပဏီဘက်ရောဒီနှစ်ခုလုံးကိုကျွန်တော်တို့တွေ့နေရတယ်ပေါ့ဆိုတော့တကယ်တမ်းဆိုရင်စီမံကိန်းမစမီကြတဲ့ကစီမံကိန်းမခွင့်ပြုမီကြတဲ့ကစီမံကိန်းကနဲ့ပတ်သက်တဲ့တဘာဝဝင်းကျင်ဆိုင်ရာစမ်းစစ်မှုတွေလူမှုရေးဆိုင်ရာစမ်းစစ် မှုတွေလုပ်ဖို့လိုမယ်ပြီးတော့ရင်ကျွန်တော်တို့ကဒါကိုချပြပြီးတော့ဒီဒေသခံပြည်သူတွေကလည်းလက်ခံသဘောတူညီမှုကိုဒါတိုင်ပင်နှီးနှောပြီးတော့ရယူဖို့တွေလိုတယ်ဆိုတော့ဒီအဆင့်တွေကျွန်တော်တို့နိုင်ငံမှာလုပ်တဲ့ရင်းနှီးမြှုပ်နှံမှုတွေမှာပြည်ပြင်းပြင်းမလုပ်တာများပါတယ်အကုန်လုံးလိုလိုလိုပြောရင်ရတယ်ပေါ့နော်ဆိုတော့ဒါတွေမရှိတဲ့အခါမှာကို့ရွာဘေးနားမှာဘိုဒိုဇာကြီးတွေရောက်မှဒါမှမဟုတ်တတိုင်းတွေစခတ်မှပြည်သူတွေကဘာကြီးလဲဆိုတဲ့အနေအထားနဲ့ကြည့်ကြရတယ်ဆိုတော့စိုးရင်ပူပန်မှုတွေများတယ်ပြဿနာတွေတက်ကြတယ်ဒါတွေကကျွန်တော်ထင်တယ်ပို့ပြော့ပွင့်လင်းမြင်သာမယ်တရင်အချက်လက်တွေကြိုတင်ပြီးတော့ပြည့်ပြည့်စုံစုံပြည်သူတွေပေးမယ်ပြည်သူတွေရဲ့သဘောထားကိုတောင်းခံပြီးတော့တိုင်ပင်နှီးနှောပြီးတော့သဘောတူညီချက်တွေယူမယ်ဆိုရင်ဒီလောက်ပြဿနာများခြင်းမှအများမယ်ပေါ့နော်